ဟုတ်ကဲ့ပါရှင်ဘူကြောင်ဆန်းမွေးနေ့ကိုမြန်မာနိုင်ငံကလေးများနေလို့သတ်မှတ်ထားတာကြောင့်ဒီကနေ့မှကြာရောက်တဲ့ဘူကြောင်ဆန်းရဲ့98နှစ်မြောက်မွေးနေ့အခမ်းအနားမှာဘူကြောင်ဆန်းအကြောင်းကြပြရွတ်ဆိုပြိုင်ပွဲတွေတခမ်းရပြဆက်တွေဘူကြောင်ဆန်းမိန်ကွန်းကောက်နှုတ်ချက်ပြိုင်ပွဲတွေကိုကလေးငယ်တွေဟာတပြိုတပါးပါဝင်ရှင်ပြိုင်ခဲ့ကြပါတယ်မြန်မာပြည်ကကလေးငယ်တွေဟာဘူကြောင်ဆန်းကိုနမူနာယူပြီးမြင့်မြတ်တဲ့ပြည်သူတွေဖြစ်အောင်ကြိုးစားစေခြင်းကြောင့်နဲ့ဘူကြောင်ဆန်းမွေးနေ့ကိုမြန်မာနိုင်ငံကလေးများနေအဖြစ်သတ်မှတ်ထားရတဲ့ရည်ရွယ်ချက်ကိုဒီကနေ့အခမ်းအနားမှာပေးပို့လာတဲ့ဗီဒီယိုမိန်ကွန်းမှာဒေါံဆန်းစုကြည်ကအခုလိုပြောကြားသွားခဲ့ပါတယ်ရှင
်ပြည်ပမွေးနေ့ကိုကလေးများနေ့လို့ခေါ်ခြင်းဟာစပြီးတော့လုပ်ခဲ့ရရည်ရွယ်ချက်ကမြန်မာနိုင်ငံကကလေးများဟာဘူကြောင်အောင်ဆန်းကိုနမူနာထားပြီးတော့မြင့်မြတ်တဲ့ဤသူများဖြစ်အောင်လို့ကြိုးစားစီခြင်းလို့ပြည်ပရဲ့မွေးနေ့ကိုကလေးများနေ့ဆိုပြီးတော့တောင်းပန်ခဲ့တာပါဒီမှာကလေးတွေကိုဒီလိုစဉ်းစားရမယ်ဟိုလိုစဉ်းစားရမယ်လို့မပြောချင်ဘူးကိုယ့်ဘာကိုစဉ်းစားတတ်အောင်လို့ကြိုးစားကြပါလို့တိုက်တွန်းချင်ပါတယ်ဒါကြောင့်လူကြီးတွေကလည်းကလေးတွေစဉ်းစားတတ်အောင်လို့ဝိုင်းဝန်းပြီးတော့ကူညီကြပါကလေးတွေသိကျင်တဲ့စိတ်တွေကိုအားပေးကြပါကလေးများသိကျင်တဲ့စိတ်ရှိမှတတ်ကျင်တဲ့စိတ်ရှိမှစူးစမ်းလေ့လာကျင်တဲ့စိတ်ရှိမှကျမတို့နိုင်ငံအတွက်စိတ်ချအောင်မှဖြစ်ပါတယ
်ဒါအပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်တဘာပတိဦးတင်ဦးကမြန်မာပြည်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့ဘူကြောင်ဆန်းရဲ့ဆောင်ရွက်ချက်တွေဟာလူသာသေးသွားပေမဲ့အခုချိန်ထိရှင်သန်နေဆဲဖြစ်တယ်လို့အခမ်းအနားတက်ရောက်လာတဲ့ကလေးငယ်တွေကိုဘူကြောင်ဆန်းကြောင့်သိရှိနိုင်အောင်ပြောကြခဲ့ပါတယ်ရှင်
။ဒီနေ့ကိုတဲ့နဲ့ဆင်းနေမြောက်နေမှာလည်းပဲပိုးကြီးကွယ်လွန်သွားတာနှစ်ပေါင်းစီများစွာရှိတော့လည်းပဲဒီနေ့ပိုးကြီးဟာမကွယ်လွန်ပါဘူးပိုးကြီးရဲ့အသက်ဟာရှိနေတယ်ပါလေလူသာသေးသွားတော့လည်းပဲပိုးကြီးရဲ့ဆောင်ရွက်ချက်တွေဟာစင်တာနဲ့ရှိပါတယ်ဒီပုဂ္ဂိုလ်ကြီးဟာတရားနာတရားလုံးကိုကြီးလုံးကြီးမျိုးအောင်လုပ်ခဲ့ပေးခဲ့တယ်။အာပြီးတော့ဒီပုဂ္ဂိုလ်ကြီးဟာဒီနေ့တည်ထောင်နေတဲ့ဓမ္မတက်မတော်ကြီးရဲ့ဖခင်ကြီးဒီနေ့တက်မတော်ကြီးကိုစတင်ပြီးတည်ထောင်ပြုတော့နေ့ဖြစ်ပေါ်နေတဲ့တက်မတော်သားအလုံးတွေရဲ့ယေရှုရှင်ယေရှုတရားအမှန်တန်ကြီးမားတဲ့ခေါင်းဆောင်ကြီးဖြစ်တယ်ဆိုတော့မှတ်ယူဖို့အတွက်အမှတ်မနိုင်ဆုံးဒါဘုရားတန်နေပြီးတော့အပြုမေးပြောပြတာဖြစ်ပါရဲ့
ဆက်လက်ပြီးဘူကြောင်ဆန်းစီကတကယ်တင်ယူတဲ့နာလူလက်ပိုင်းလူကြီးပိုင်းတွေဖြစ်ကြောင်းနဲ့တင်ယူစရာရှိတာတွေကိုတင်ယူပြီးမြန်မာပြည်အနာဂတ်အတွက်တောက်ပြောင်ဖို့ကလေးငယ်တွေနဲ့အတူလူကြီးတွေဟာစူးစမ်းကြပါလို့ဒေါ်ဆန်းစုကြည်ကဗီဒီယိုမိန်ကွန်းမှာတိုက်တွန်းပြောကြားသွားခဲ့ပါတယ
်။ဖိဖိရှီယန်တွေပြောတကယ်တင်ယူဖို့တော့လူကြီးတွေပဲ။လူကြီးတွေဟာအများကြီးဖိဖိရှီယန်တွေပြောတင်ယူစရာရှိတယ်လို့ကျွန်မမြင်ပါတယ်။ဒီကလေးများတွေမှာလူကြီးတွေကလည်းတင်ယူစရာရှိတာကိုတင်ယူပြီးတော့ကလေးတွေနဲ့အတူတူကျွန်မတို့နိုင်ငံရဲ့အနာဂတ်ရှင်လာဖို့အတွက်ချမ်းမြေ့ဖို့အတွက်တောက်ပြောင်ဖို့အတွက်ဝိုင်းပြီးတော့ကြိုးစားကြပါလို့ကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်
ဒီကနေ့မှာကြောက်တဲ့ဘူကြောင်ဆန်းရဲ့98နှစ်မြောက်မွေးနေ့ခမ်းနားကိုမြို့သားဒီမိုကရေစီဖွဲ့ချုပ်တဘာပတိတွေနဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြတယ်လို့ကလေးငယ်တွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်